ရခိုင်ပြည်ပခအတွင်မြန်မာစစ်တပ်ကမွတ်စလင်တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်ခဲ့တယ်လို့နိုင်ငံတကာကစွပ်စွဲနေတာတွေဟာထင်ကြေးသာဖြစ်ပြီးယုံကြည်ဖို့ခက်ခဲကြောင်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကတုံ့ပြန်ပါတယ်ရိုဟင်ဂျာတွေပေါ်မြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကိုအမေရိကန်အစိုးရကစုံစမ်းစစ်ဆေးနေတယ်လို့သတင်းထွက်လာချိန်မှာကော်မရှင်ဘက်ကအခုလိုတုံ့ပြန်လာပါရခိုင်အရေးလေးလာသူတချို့ကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွတ်ဆွဲနေတာတွေကိုအကောင်ဆုံးတုံ့ပြန်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုလက်ခံသင့်တဲ့အကြောင်းတိုက်တွန်းတာတွေရှိနေပါတယ် VOE မြန်မာပိုင်းကမေခစုစည်းတင်ပြထားပါတယ်ရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်တုန်းကအာဆာအကြမ်းဖက်အဖွဲ့တွေရဲ့တိုက်ခိုက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုစစ်ဆင်ရေးတွေအတွင်ရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလူအခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးလူအခွင့်ရေးအဖွဲ့တွေရဲ့အစီရင်ခံစာတွေနဲ့အတူမြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုကုလသမဂ္ဂနဲ့နိုင်ငံတကာဘက်ကဝေဖန်ချက်တွေထွက်နေပါတယ်မြန်မာနိုင်ငံဘက်ကနေထွက်ပြေးခဲ့ကြတဲ့ဘိုးရင်ကြဒုက္ခသည်တွေရှိတဲ့ကော့ပဇားကိုအမေရိကန်နိုင်ငံသားရေးဌာနဥဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဟာမက်လာနဲ့ AP လကတွားရောက်စစ်ဆေးခဲ့တာတွေလုပ်ခဲ့ပါတယ်မြန်မာနိုင်ငံလူ့အခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူတို့ကိုယ်တိုင်စုံစမ်းထားသမျှနိုင်ငံတကာကစွပ်စွဲနေသလောက်ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်ဘက်ကကျူးလွန်မှုတွေမရှိခဲ့ဘူးလို့ပြောပါတယ
်နိုင်ငံတို့ဘက်ကတော့ဟိုကုလသမဂ္ဂမှာတော့အရင်ကွာခဲ့တဲ့အနေအထားမှာတော့ကတော့ဒီစိုးတူရွာရောမတွေ့ဘူးမတွေ့မရှိဘူးလို့ပြောလို့မတွေ့ရဘူးအဲ့တော့ရှိရမရှိဘူးဆိုတော့ကာကနနာဆွဆွဲရရှိရင်တော့အဲ့တော့အသေးချာလေးပေါ်ချင်းစုံစမ်းစစ်ဆေးပြီးတော့ဒါဟုတ်ပကံမှုရှိမရှိစုံစမ်းပြီးလို့ရပါတယ်နိုင်ငံကတော့ပြောတယ်ဆိုတာတွေကသူတို့ကဟောသဘောရိုးနဲ့ပြောတာတော့ဟုတ်ရဲ့လားလို့ပြန်လည်စဉ်းစားကြရည်ဖြစ်တာပေါ့နော
်လူအခွင့်ရေးချိုးဖောက်မှုတွေရှိလာရင်လေတိကျတဲ့တက်တည်နဲ့တကွာတင်ပြပေးဖို့နဲ့အေးအေးယူမှုတွေကိုတုံ့ဆိုင်နေမှာမဟုတ်ပဲကြောသားရင်သားမခွဲအပြစ်ပေးဖို့နောက်တော့မှမဟုတ်ဘူးလို့လည်းသူကဆိုလိုက်ပါတယ်နိုင်ငံတကာဘက်ကရခိုင်မြို့ဒိုင်းနဲ့စတဲ့တိုင်းရင်းသားတွေတေဆုံးမှုကိုလည်းလစ်လူရှုမထားပဲဒီလူတွေအတွက်ကိုပါထက်သွင်းစဉ်းစားသွားပေးဖို့တောင်းဆိုလိုက်ပါတယ်နိုင်ငံတကာလူ့အခွင့်အရေးအစီရင်ခံစာတွေရခိုင်မြောက်ပိုင်းအခြေအနေဖော်ပြချက်တွေမှာရိုဟင်ဂျာတွေအပြင်ဒေသခံရခိုင်တွေနဲ့အခြားလူနည်းစုလူမျိုးတွေအပေါ်မှာလည်းထိခိုက်တက်ရောက်မှုတွေရှိတယ်လို့တော့ဖော်ပြထားပါတယ်ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေဘက်ကတော့ဒီအစီရင်ခံစာတွေထဲမှာဒီလိုလူနည်းစုတွေအရေးထက်မွတ်စလင်တွေဖြစ်ပျက်ခဲ့တာကိုပဲပိုပြီးဦးစားပေးလွန်းတယ်လို့မြင်ကြတာတွေရှိပါတယ်။ရခိုင်အရေးလေးလာတုံးသက်သူဒေါက်တာခင်စောဝင်းကတော့နိုင်ငံတိုက်ခါမကြစေဖို့နဲ့ဆွဆွဲမှုတွေကိုအကောင်ဆုံးတုံ့ပြန်နိုင်ဖို့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုတွေကိုအမြန်ဆုံးခံယူဖို့တိုက်တွန်းသွားခဲ့ပါတယ်
။ Mission နဲ့ဘာလို့လဲဆိုတော့ Mission ဆိုတော့လေဒီမှာသူကခွင့်ပြုကိုဆက်ပြီးတော့ဒီဥစ္စာကြီးကဒူရောဒူရောနဲ့ကိုတောင်ပြဖြစ်ကြရေးကျန်နေတယ်မပြေနေတာတကယ်လို့ကျွန်မဒီစာရီကိုမချူမမို့အမှလည်းပြောနေတယ်ဟိုကအိုကကြောက်ကြောက်ပြောင်းမရှိဆုံးရှင်ဘာပဲလေဘယ်လိုဖြစ်ပါလဲနိုင်ငံတကာကမီဒီယာတွေတော့ဒီမှာဆွေးနွေးတာဒီပေါ်မှာအများကြီးကတည်းကဟိုဖြစ်နေရှိလာတယ်ပေါ့ဒီနိုင်ငံကလည်းအဖို့ရှိတဲ့ဒီကွန်ဗတ်ကလည်းပြပါမှာဆွေးနွေးပြီးတော့ပြရမယ်လေ
ရခိုင်မြောက်ပိုင်းဒေသလူခွင့်ရေးချိုးဖောက်မှုတွေစစ်ဆေးဖို့ကုလသမဂ္ဂကအချက်အလက်စုဆောင်းရေးအဖွဲ့ဖွဲ့စည်းထားတာရှိပေမဲ့မြန်မာဘက်ကတော့ဒီအဖွဲ့ကိုလက်မခံပါဘူး။ဒါပေမဲ့မကြခင်ရက်ပိုင်းအတွင်းမှာတော့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့တစ်ဖွဲ့လာရောက်ဖို့တော့ရှိနေပါတယ်။ဒီအဖွဲ့အနေနဲ့ရခိုင်ပြည်နယ်ကိုတွားရောက်ဖွဲ့ရှိသလိုမြန်မာခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းပြည်ပခါအတွင်မြန်မာစစ်တပ်ဘက်ကဆူဆူရွရွလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မြန်မာခေါင်းဆောင်အချို့ကို ICC နိုင်ငံတကာခုံရုံးတင်ဖို့ကိုလည်းဥရောပနိုင်ငံအချို့ကကြိုးပမ်းမှုတွေရှိနေပါတယ်ရှင်